အမေရိကန်ပြည်ထောင်စုတောင်ပိုင်းနယ်စပ်လုံခြုံရေးကိုထောက်ကူဖို့အတွက်အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကတပ်ဖွဲ့ဝင်1500ကိုလာမယ့်ရက်ပိုင်းအတွင်းတက်ချမယ်အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်စတင်တာဝန်ယူပြီးနောက်ချက်ချင်းဆိုသလိုချမှတ်ခဲ့တဲ့ရွှေ့ပြောင်းဝင်ရောက်မှုကိုတိုက်ဖျက်ရေးသမ္မတအမိတ်ညွှန်ကြားချက်နဲ့အညီစစ်ဌာနချုပ်ကအစီအစဉ်ချမှတ်တာဖြစ်ပါတယ်။ယာယီကာကွယ်ဝင်ကြီးရောဘတ်ဆီလ်ဆလစီကတက်ချထားရင်ညွှန်ကြားချက်တွေကိုလက်မှတ်ထိုးမယ်လို့ခန့်မှန်းထားကြပါတယ်။ဘဲတက်ဖွဲ့တွေကိုတက်ချမလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးသလိုတက်ဖွဲ့ဝင်အရေးအတွက်ကလည်းအပြောင်းလဲရှိနိုင်ပါတယ်။အမေရိကန်တက်ဖွဲ့ဝင်တွေအနေနဲ့တော့လက်တလောသမိုင်းမှာတရားဥပဒေစိုးမိုးရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်တာမရှိတာကြောင့်သူတို့အနေနဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းတွေမှာပါဝင်မလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်။တပ်ဖွဲ့ဝင်တွေချက်ထားမဲ့အစီအစဉ်ကိုပြောကြတဲ့တာဝန်ရှိသူတွေကတော့ဒီအစီအစဉ်ကိုတရားဝင်မကျင့်ရရသေးတဲ့အတွက်အညီမဖော်ကြပါဘူးရှင်။